ဒီဥပဒေရဲ့ယူနန်စီနဲ့ရှေးလီနဲ့ကျေကောင်တို့တွေမှာဘူဗီယောဂါကူးစက်သူတွေလည်းရှိနေတာကြောင့်မြန်မာအများစုရှိတဲ့နေရာတွေမှာတရုတ်အာဏာပိုင်တွေကအသွေးအနှောင်တွေကန့်သက်ပြီးပိုတင်းကျပ်ထားပါတယ်။ဒီထဲမှာပဲအဲ့ဒီဒေသတွေမှာရောက်နေကြတဲ့မြန်မာတို့ကလည်းဝင်ဝင်ရှိတာကြောင့်စားဝတ်တွေရေခက်ခဲကြုံနေကြပါတယ်။ရန်ကုန်ဒင်းတောက်ပြပူထားတဲ့တရင်အပြည့်စုံကိုကိုစော်ဝဲလိုင်းတို့ပြောပါမယ်ခင်ဗျာ
။ယူနန်ပြည်နယ်တဲဟုံပြည်ခွဲတဲ့ကမြို့နယ်တွေမှာကိုဗစ်ရောဂါတွေကြောင့်ပြန်ကူးစက်နေပြီးရောဂါဖြစ်သူတွေထဲမှာမြန်မာတွေလည်းပါနေတဲ့အတွက်မြန်မာလူသားတွေကိုတဲ့ယုံနဲ့နေအိမ်ပြင်ပကိုမထွက်ဖို့အယောင်အဝယ်နဲ့ဈေးဆိုင်တွေမဖွင့်ကြဖို့တရုတ်အာဏာပိုင်တွေကသတိပေးထားပါတယ်အထူးသဖြင့်မြန်မာတွေအနေများတဲ့မူဆယ်တစ်ဖက်ကရွှေလီနဲ့ကျဲကောင်မြို့နယ်နှစ်ခုကိုယူနန်ပြည်နယ်အစိုးရကအတီလကလေးကအသွားအလာပိတ်ချထားပြီးဘယ်တော့ပြန်ဖွင့်မလဲဆိုတာမသိရသေးကြောင်းကျဲကောင်မှာနေတဲ့ဆိုင်းလောင်ခန်းကဗီဒီယိုကိုပြောပါတယ်
တော့တရက်တရက်သိုးတူနေတာဆိုတော့နောက်တဲ့ကျွန်တော်တို့သိရရတော့တနာလောက်ကြာမယ်လို့ပြောရတယ်။ဆက်ုံနေလို့အဲ့လိုပြန်ရဆိုင်လို့သူတို့အတွင်းထဲမှာနေရတဲ့အချိန်မှမဆွဲရဘူး။ကျွန်တော်တို့ဒီကျဲကောင်ဆိုတော့တစ်မျိုးလုံးပဲအလုပ်တွေလည်းအကုန်နားထားရဲ့။ဈေးဆိုင်နေလည်းအကုန်ပိတ်ထားရဲ့အဲ့လိုမျိုးရှင်းနေတာ
။မြန်မာအများစုဟာကိုဗစ်ရောဂါဆက်ဆင်းမှုကိုအနည်းဆုံး6ချိန်လောက်ခံခဲ့ရပါတယ်။မန်စီနဲ့ရေတံမြို့နယ်ကယောဂါစောင့်ကြည့်စင်တာတွေမှာမြန်မာအများအပြားစောင့်ကြည့်ခံရပြီးကုန်ကြစည်အတွက်လည်းအခက်အခဲရှိကြောင်းသူကဆက်ပြောပါတယ်
။ဟိုဆစ်ဆစ်တယ်ဆိုရင်အာဂရောင်နဲ့ဆစ်တယ်ဆိုအကုန်လုံးတန်းစီအလုံးတွားတစ်ခါအိုက်ထဲကတယောက်ပြန်တွေ့ပြီဆိုရင်တစ်ခါပြန်ပြီးတော့ကျွန်တော်တို့၃-၄ရက်လောက်နေပြီးတစ်ခါပြန်ဆွေးအဲ့လိုမျိုးကြီးဆက်လာတွေ့လာအဲ့လိုမျိုးကြီးဖြစ်နေရတယ်။ကွန်ရီစင်နာကြီးတည်တံရှိတာအဲ့မှာတော့ပို့သားတာ။ဒီမှာတော့အချိန်ကတော်တော်ဆိုးတယ်ဒီမှာပမိုင်းလည်းတော်တော်ဒုက္ခရောက်နေတယ်။ဟိုဈေးမရှိတဲ့လူကတော့ဘယ်လိုပြောလဲနည်းနည်းအဆင်မကောင်းဘူးနေရာဆိုင်ရာစတာတော့အဲ့လိုမျိုးကြီးရှိရဲ့။
မြန်မာတရုတ်နဲ့တရုတ်နိုင်ငံသားတယောက်မှာကိုဗစ်ရောဂါထပ်တွေ့ရကြောင်းယူနယ်ကျန်းမာရေးကော်မရှင်ကဒီကနေ့ဧပြီလ21ရက်နေ့မှာထုတ်ပြန်ပါတယ်။ဒါကြောင့်ရွှေလီနဲ့ကျဲကောင်မှာအသွားအလာတွေပြန်ဖွင့်ဖို့တိတဲ့ပူကြလိမ့်မယ်လို့ဆိုပြီးခန့်မှန်းတာတွေလည်းရှိပါတယ်။အခုတော်တွင်ဝင်ငွေမရှိသူတွေကိုပြဟိတအဖွဲ့တွေကကူညီပေးနေတယ်လို့အလုံးလက်မဲ့ဖြစ်ပြီးနေရာပြောင်းရင်သူတွေလည်းအများပြားရှိနေကြောင်းတအောင်ပြဟိတအဖွဲ့ကမိုင်ဦးလိုက်အေးက VOA ကိုပြောပါတယ်။
ကျောင်းမြန်မာနိုင်ငံသားဘယ်လိုပြောမလဲကွာငူကလေးအလုံးကမဖြစ်ပါဘူးလို့ကိုကလည်းလောဆယ်လောတောင်ဖတ်ချတော့နေတော့ဖြစ်စင်းရရတာပေါ့ဗျာတချို့ကလည်းအိမ်ပြန်ရှင်တာပေါ့စားဖို့တောက်ဖို့ခက်ခဲတယ်အလုံးလည်းမဖြစ်ဆိုတော့လည်းဒီအိမ်ရှင်စီပြောအာကျွန်တော်မြန်မာပြည်ပြန်ရှင်တယ်ကိုပိုင်မှတ်မှုတင်နံပါတ်တွေနဲ့အိမ်ရှင်ကညစ်ကြေးပေါ့ရဲကိုခေါ်ပြီးမှရယူညဆိုပြုတ်ဆန်တော်ရှိစက်နာစေကခိုးပေါ့နဲ့ထိုးထုတ်ပေးတာပေါ့မနေ့ညကမှအယောက်60မြန်မာပြည်ပဲပြန်သွားပြီရောက်သွားပြီခုမြန်မာပြည်ပဲ
ယူနန်ပြည်နယ်တဲဟုံပြည်နယ်ခွဲထဲမှာကိုဗစ်ရောဂါဖြစ်သူ100ဝန်းကျင်ရှိလာပြီးဆေးရုံမှာလက်ရှိကူးကမှုခံယူနေတဲ့လူနာကတော့68ယောက်ရှိကြောင်းယူနန်ကျန်းမာရေးကော်မရှင်ကထုတ်ပြန်ထားပါတယ်။ကိုဗစ်ရောဂါကာကွယ်ဖို့အတွက်မြန်မာကုန်ကားရစီးကိုကုန်ပစ္စည်းနမူနာအခု30စီးပေးပို့ပြီးစစ်ဆေးခံရမယ်လို့ယူနန်ပြည်နယ်ကိုဗစ်ကာကွယ်ထိန်းချုပ်ရေးကဧပြီလ19ရက်နေ့မှာကြေညာထားပါတယ်။ဒီလိုကျန်းမာရေးကန့်သတ်ချက်ကြောင့်လက်ရှိမှာမြန်မာတရုတ်နယ်စပ်ကုန်သွယ်ရေးဟာရပ်တန့်တယ်လို့ဖြစ်နေပြီးမြန်မာဘက်ကရေထွက်ကုန်နဲ့ယာတီဘော်တင်းတဲ့အားလုံးမတွားနိုင်တဲ့အခြေအနေဖြစ်နေပါတယ်ခင်ဗျာ